ဆရာဦးကြည်မြင့်ခင်ဗျာဒီနေ့ဒုတ် 11 သတင်းစာမှာ CEO ဒေါက်တာတန်တော်အောင်ကိုတိုင်ကနေပြီးတော့ဒီရန်ကုန်တိုင်းအစိုးရအဖွဲ့နဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုသူ့ရဲ့သတင်းစာမှာမှားယွင်းဖော်ပြခဲ့တာနဲ့ပတ်သက်ပြီးပြန်လည်ပြီးတောင်းပန်ထားတာတွေ့ရပါတယ်ဘယ်လိုများဖြစ်ရတာလဲအဲ့ဒါလေးရှင်းပြပြပါလားဗျာ
ကျွန်တော်တို့ကိုယ်တိုင်ဒီနေ့မနေ့သတင်းစာဖတ်မှသိရပါတယ်ဗျာကျွန်တော်တို့ကိုတိုင်မင်းသားတို့ပြန်ညာယူတာတော့မရှိပါဘူးခင်ဗျာကျွန်တော်တို့ကတော့ယုံကြည်မှတရားလိုစစ်မယ်လို့ပဲသိထားပါတယ
်အရင်ကလည်းဒီအမှုကိုပေါ့လေရင်ဆိုင်ဖြည့်ရှင်းမယ်ဆိုပြီးကိုဝေဖြိုးကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောခဲ့တယ်အခုလည်းဒီလိုယုံကြည်နေဖြစ်လာမှပြန်ပြီးတောင်းပန်တဲ့ကိစ္စဘလို့ကြောက်များလဲ
11ဘက်ကဒီလိုရေးသားချက်ကြောင့်မလို့ရောင်တန်းဝင်ကြုံနဲ့အစိုးရအဖွဲ့တိတ်ခါထိခိုက်သွားပါလေဆိုရင်တောင်းမှမဝင်မလေဘူးဒါပေမဲ့လို့အဲ့ဒီသတင်းဘယ်ရရလဲဆိုတာကိုတော့သူတို့ကသတင်းမီဒီယာကျင့်ဖို့ရပြောမှာမဟုတ်ဘူးအဲ့တော့သူတို့အရေးယူလဲပဲခံမယ်ပေါ့ဗျာမူလတွေကအဲ့ဒီရည်ရည်ချက်ပါနောက်ကျွန်တော်တို့ကိုဥပဒေရဲ့ခုခံမှုတောင်းပေးတာလဲဗာလဲဆိုလို့ရှိရင်ဒီကိစ္စကသတင်းမီဒီယာစမားတယောက်ကိုသတင်းမီဒီယာဥပဒေနဲ့ပဲအရေးယူသင့်တယ်66ဂါကြီးနဲ့အရေးယူတာတော့ဥပဒေနဲ့မညီညွတ်ဘူးလို့တို့ကဒီလိုယူဆတယ်ပေါ့ဗျာအဲကျွန်တော်တို့ကလည်းလောကိုပြန်ကြည့်တော့1983ခုနှစ်တကယ်များဖွင့်ဆိုရင်ဥပဒေပုံမှန်သုံးဆလိမ့်မှာအရှိအဦးပြဋ္ဌာန်းတဲ့ဆက်သွယ်ရေးဥပဒေက2013ပြဋ္ဌာန်းတာ哦အဲ့ဒီဥပဒေနဲ့2014မှာပြဋ္ဌာန်းတဲ့သတင်းမီဒီယာဥပဒေနဲ့ဆိုရင်နောက်ကျပြဋ္ဌာန်းတဲ့သတင်းမီဒီယာဥပဒေကရှေ့ဦးကြတဲ့ဆက်သွယ်ရေးဥပဒေကိုလွှမ်းမိုးတယ်ဗျာအဲ့လွှမ်းမိုးတဲ့ကြောင့်မလို့ဥပဒေရဆိုရင်သတင်းမီဒီယာဥပဒေရပဲအေးအေးယူရမယ်သတင်းမီဒီယာဥပဒေရဆိုရင်အာမခံရမယ်သူ့ကိုထောင်ချလို့မရဘူးတန်ကြီးသိန်း90တိချလို့ရတယ်ဒေါ်လာသန်းတော့မှန်တယ်မှားတယ်ဘလို့ဖြစ်တယ်ဆိုတာဒီရှိနေရအဲ့ဒါတွေလိုက်ပြီးတော့ကျွန်တော်တို့ကပြောခွင့်မရှိဘူးဒါတရားရုံးကဆုံးဖြတ်လိမ့်မယ
်ဒီကောက်ပွဲတစ်နှစ်ကြာတော့ဆိုတဲ့အဒီတာအဘော်စောင်းမနိုင်မှာပေါ့လေသတင်းရင်းမြစ်တွေမှားယွင်းပြီးတော့ပေါ်ပြမိတယ်ဆိုပြီးတော့လည်းပါတယ်ဗျအဲ့ဒါကရောခုမှပြန်ပြီးတော့ပြောရတာလေဗျအဲ့ဒါလေးလည်းသိပြသေး
ဒီတော့တန်းတော့ဆေးရုံမှာသူယောဂတကယ်ဝေဒနာခံစားနေရတယ်ဗျာသူ့အနေနဲ့အသက်အန္တရာယ်ကိုသူစိုးရိမ်ပုံရတယ်ကြည့်ရတော့လေအဲနောက်ထူးခြားတော့တခြားအခြေအနေတွေလည်းရှိနေမယ်ဗျာသူ့အသက်အန္တရာယ်နဲ့ပတ်သက်လို့အဲ့ဒီအတွက်များသူနောက်ဆုံးမှာဘလို့ပဲဖြစ်ဖြစ်အနစ်နာပါစေအသက်နယ်တော့မလဲနိုင်တော့ဘူးဆိုများအဲ့လိုများလှုပ်လိုက်သလားလို့အဲ့လိုပဲတွေးမိတယ်ပေါ့ကျွန်တော်တို့အတိအကျမသိပါဘူးဗျာ
ဒေါက်တာတန်းထွန်းအောင်နဲ့ကိုဝေဖြိုးတို့နှစ်ဦးရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအခြေအနေဘလို့များအကဲခတ်ခဲ့မိတယ်လဲဆရာကြီးဘလို့များပြောနိုင်မလဲဆရာ
သူတို့ကတော့ဥပဒေနဲ့အညီတော့ဖြစ်စီနေတာပေါ့ကျွန်တော်တို့ထောင်ဆရာဝန်ကနေဟိုစစ်လက်မှတ်တွေတင်ပြတယ်ထောင်ဆရာဝန်လည်းတရားရုံးတော်ကနေပြောဆင့်ခေါ်တယ်ပေါ့နော်အဆင့်ခေါ်တယ်ထောင်ဆရာဝန်ကမလာဘူးပေါ့ဗျာမလာတဲ့အပေါ်မှာမူတည်ပြီးတော့မှအဲကျွန်တော်တို့ဘက်ကနေပြီးတော့ရင်အဲဒေါက်တာတန်းထွန်းအောင်ရဲ့ကျမရဲ့အခြေအနေကိုမတင်ပြနိုင်ဘူးဆိုပြီးတော့အမကောင်ပယ်လိုက်တာ哦အဲတော့ကျွန်တော်တို့ဘဝမှာတော့အဲ့လိုထောင်ဆရာဝန်မလာတာဘူးတရားရုံးကအမိန့်ကိုတောင်မလာဘူးဆိုတော့တခါမှတော့မတွေ့ဘူးပေါ့ဗျာအဲတော့အဲ့ဒီအပေါ်မှာပဲဘလို့အကြိုက်ကန်ရှင်ကြီးကခံစားရလဲဆိုတော့မသိဘူးကျွန်တော်တိချာသိတာကတော့ तू ကချော်လဲတယ်ဗျချော်လဲတော့ तू ငကိုတွေကအာမခံရထားတဲ့မန်နေဂျာဒီလိုက်တရားလွှတ်တော်အာမခံပေးထားတဲ့ခါမှာ तू ကထိခိုက်တဲ့ဒဏ်ရာရှိတယ်ဗျအဲ့ဒါထိုင်းနိုင်ငံဆေးရုံကြီးမှာလည်း तू ကုထားရတယ်လေရန်ကုန်မှာလည်းအယိုးအကျော်ကုပါတကူဒေါက်တာခင်မောင်မြင့်နဲ့လည်းကုထားရတယ်အယိုးကအဲ့ဒါတရားရုံးတင်ပြထားပါတယ်ကျွန်တော်တို့ထက်ချော်လဲတဲ့ခါကျတော့အဲ့ဒါကြီးကလုံးဝကို तू ကမထနိုင်တော့ဘူးတမန်ရိုက်တယ်ဗောဗျာဆေးရုံကတမန်ရှိတော့ရိုက်တဲ့ခါကျတော့အလုသမားတွေကနေပြီးတော့ဓမ္မစင်ပေါ်တင်တဲ့အခါမှာပြုတ်ကြတယ်ဗျာဓမ္မစင်ပေါ်ကနေပြုတ်ကြတာနော်လုံးဝမထနိုင်လို့မယ်တဲ့သူကတ်ကြီးနဲ့ရုံးုံထွက်ရတယ်ရုံးုံလည်းမထွက်လို့မရဘူးဆိုတော့နှလုံးကျင်းလာတော့ကျေတာတွေရောဒီပိုင်းနဲ့ရှိတယ်သူမှာအဲ့ဒါတွေကခုမှဖြစ်တာမဟုတ်ဘူးကျွန်တော်တို့အစိလက်မအထောက်ထားတွေလည်းပဲကျွန်တော်တိချတင်ပြထားတယ်ဒီနှလုံးဆိုလို့ရှိရင်ဒေါက်တာလွင်တင်အေးဆိုတာမြောက်ကလာပါပါရကူကြီးနဲ့ပြသထားတာထောင်ဆရာခုလက်ထောင်ဆဲရုံမှာပဲနော်အဲ့ဒီဖြစ်ပျက်တွေကိုထောင်ဆရာဝန်ကနေပြီးတော့အပြင်ဆရာဝန်လာတက်တက်ခံလို့မရဘူးလေတရားရုံးတော်ကလည်းပဲထောင်ဆရာဝန်လာရန်လို့ပဲတမလာထုတ်ထတာလေထောင်ဆရာဝန်မလာတဲ့အခါကျတော့အာမကဆေးအမကလည်းမရထောင်ဆရာဝန်လည်းမလာဆိုတော့ဂိတ်ကဆုံးနေသလိုဖြစ်နေဘယ်လိုလုပ်ရမှန်းတော့အဲကျွန်တော်တို့လည်းပဲအဲအဲ့လိုပေါ့ဗျာ
ဒီလိုနူးညွတ်တောင်းပန်ပါတယ်ဆိုပြီးတော့ဒေါက်တာတန်းထွန်းအောင်နဲ့ကိုဝေဖြိုးရဲ့အမှုသွားမှုလာနေတဲ့ပေါ့လေဘယ်လိုများရှေ့ဆက်ဖြစ်လာနိုင်မလဲဆရာကြီး
လေကြီးကျွန်တော်တို့ကိုရှင်းနေပါပါမရုပ်သေးဘူးဒါနဲ့ပတ်သက်လို့ကျွန်တော်တို့အမှုရုံးတရားရုံးမလာပါနဲ့လို့မပြောထားလို့ကြောင့်လို့ကျွန်တော်တို့ကတော့ရခင်ညွှန်ကြားချက်အတိုင်းပဲတရားရုံးဝင်သွားမယ်အမှုကိုတင်ပြဖို့ပဲအစီအစဉ်ရှိရတယ်ဗျာ
ဆရာကြီးရဲ့အမှုတဲ့နဲ့ရောဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများဆက်ပြီးတိုင်ပင်သွားအောင်လဲဆရာကြီး
ရုံထွက်တဲ့နေ့ကြတော့မှာပဲကျွန်တော်တို့နောက်ဆုံး inception ကိုယူရမှာပေါ့ဗျာညွှန်ကြားလိုရယူရမှာပေါ့နော
်ဆရာကြီးဦးကျင်းမြင့်အခုလိုပြကြပေးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်